ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အစီအစဉ်ကြီးညာမယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောကြားခဲ့ပါတယ်
။ Tai Shou Chiki wa 7 tofuken Tokyo to Kanagawa県
အစိုးရအနေနဲ့အရေးပေါ်အစီအစဉ်ကြီးညာခြင်းနဲ့လို့ကျွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့တော်ကာနာဂါဝါခရိုင်စိုက်တာမခရိုင်ချီဘာခရိုင်အိုဆာကာခရိုင်၊ဟီယိုကိုခရိုင်နဲ့ဖူကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီကနေ့ကြေညာသွားတာဖြစ်ပါတယ်။တလကြာအရေးပေါ်အခြေအနေထုတ်ပြန်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်။ယောဂဘူကူးစက်မှုနှုံနည်းနိုင်သမျှနည်းအောင်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုအင်ပတန်လိုအပ်တယ်လို့လည်းသူကပြောပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေးဟာအရေးပေါ်အခြေအနေကြေညာဖို့အတွက်အင်ပတန်ဝင်လေးနေခဲ့ပေမဲ့တနင်္ဂနွေနေ့တနေ့တည်းတိုကျိုမြို့မှာယောဂဘူကူးစက်သူအသစ်143ယောက်တွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးအရေးပေါ်အခြေအနေကြီးညာမယ်ဆိုတာအသိပေးခဲ့တာပါဂျပန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ3500ကျော်မှာ1000ကျော်ကတိုကျိုမြို့တော်မှာဖြစ်ပါတယ်ဒီကယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကပ်ပေးဖို့အတွက်အစိုးရကဒေါ်လာ1ထရီလီယံသုံးဆွဲသွားမယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်လိုအပ်တဲ့မိသားစုတွေအတွက်ငွေကြေးထောက်ပံ့တာနဲ့စီးပွားရေးလုပ်ငန်းတွေအလုပ်ကိုင်တွေအတွက်ထောက်ပံ့မှုတွေပေးသွားမှာဖြစ်ပါတယ်